တနင်္ဂနွေနေ့ကအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီရဲ့ပါတီဟာအိန္ဒိယရဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်တဲ့ဘီဟာပြည်နယ်ရဲ့ပါလီမန်ရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့ပါတယ်။ဒါဟာလက်ရှိဝန်ကြီးချုပ်တွေကြီးမားတဲ့ရှုံးနိမ့်မှုတစ်ခုဖြစ်လာတာပါ။ NDTV ရုပ်သံကနေထုတ်လွှင့်သွားတဲ့တရားဝင်မဟုတ်သေးတဲ့မဲဆင်းတွေအရဟိန်းယူရီကြီးစိုးထားတဲ့မိုဒီရဲ့ BJP ပါတီဟာပြည်နယ်ရဲ့လွှတ်တော်အမတ် 243 နေရာနဲ့ 61 နေရာကိုပဲအနိုင်ရခဲ့ပြီးကြံပြိုင်ဘက်ပါတီတွေပေါင်းစည်းထားတဲ့မဟာမိတ်အဖွဲ့ကတော့အမတ်နေရာ 186 နေရာထိရပြီးဦးဆောင်နေပါတယ်။ဝန်ကြီးချုပ်မိုဒီဟာအနိုင်ရသွားတဲ့ပြိုင်ဘက်မဟာမိတ်ပါတီတွေရဲ့ခေါင်းဆောင်ဘီဟာပြည်နယ်ဝန်ကြီးနတ်တစ်ကူမာကိုဖုန်းဆက်ပြီးဂုဏ်ပြုစကားပြောခဲ့တယ်လို့သူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။လူကြီးတန်း100ကျော်အထိရှိပြီးဂျာမနီနိုင်ငံတက်လူကြီးပိုများတဲ့ဘီဟာပြည်နယ်ရွေးကောက်ပွဲမှာလူမျိုးရေးဟာအဓိကကျတဲ့အဆုံးဖြတ်ဖြစ်တယ်လို့ပဲဘာသာရေးနဲ့ဇာတ်အနေအမြင်ကလည်းအရေးပါတဲ့ချက်တွေဖြစ်ခဲ့ပါတယ်။ဒါဟာ BJP ပါတီအတွက်တော့ဒီနှစ်အစောပိုင်းကနယူးဒယ်လီပြည်နယ်ရွေးကောက်ပွဲမှာရှုံးနိမ့်ပြီးတဲ့နောက်ဒုတိယမြောက်ရှုံးပွဲရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။